ထိုင်းအနာပိုင်နေမနေကဖမ်းလိုက်တဲ့ဒီဗီပြည်သူနောက်၃ဦးနဲ့တက်ကြွလူရှားသူ၂ဦးတို့ကိုဒီကနေ့ချင်းမိုင်မြို့တရားရုံးတစ်ခုမှာရုံးထုတ်ခဲ့ပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယိုယွန်နေစီယာကသူတို့စောင့်ရှောက်မှုအောက်ကိုပေးပို့ဖို့တောင်းဆိုထားတယ်လို့ DBB အမှုဆောင်ဒါရိုက်တာဦးအေးချမ်းနိုင်က VOE ကိုပြောပါတယ
်။ရုံးထုတ်တော့ကျွန်တော်တို့ဒီတိုင်းလူခွေအဖွဲ့ကနေအကူအညီပေးရတဲ့ဒီလူခွေရှေ့နေပဲသူကသူတို့ရှေ့နေလိုက်ပြီလေ။လိုက်ပြီးတော့သူတို့နဲ့စကားပြောဖို့အချိန်လိုတဲ့တော့ကြောင့်ဒီတရားသူကြီးကိုရက်ရွှေ့ဖို့ခွင့်တောင်းပါတယ်။ဆိုတော့ခွင့်တောင်းတဲ့တော့ကြောင့်၅ရက်ရက်ရွှေ့လိုက်ပါတယ်ခင်ဗျာ။ဆိုတော့ဒီနေ့ကတော့တရားရုံးယုံကြည်ရခဏလေးနဲ့ပြီးသွားပါတယ်။ဒါမဲ့ဟိုဒီကုလသမဂ္ဂ UX ကယုံရတဲ့ time ဆိုတာတရားဝင်စာရေးရပြီးတော့ဒီလူတွေကိုသူတို့ရဲ့ဆောင်ရှောက်မှုအောက်ကိုပို့ဖို့ဆိုပြီးတရားဝင်တောင်းဆိုတာရှိပါတယ်။နောက်တခြားလူခွင့်ဖွဲ့တွေမီဒီယာလက်လက်ခွင့်ဖွဲ့တွေနောက် EU ယောဘတ်သမဂ္ဂနိုင်ငံတွေကလည်းအလားတူပဲဒီ time ဆိုတာကိုဒီတရုတ်တရင်တော့တွေကိုပြန်မပို့ဖို့နဲ့ UX ကကျေးဇူးလွှဲပေးဖို့ဆိုပြီးတောင်းဆိုတာကြပါခင်ဗျာ
အခုဖန်စီထားသူတွေနဲ့ပတ်သက်ပြီးလူသားစာနာမှုအခြေခံနဲ့ဖြည့်ရှင်းရင်းညီလန်းဆောင်နေတယ်လို့ထိုင်းနိုင်ငံသားဌာနကလည်းဒီကနေ့ပြောပါတယ်ဒေသရန်ထိုင်းတာဝန်ရှိသူတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးလူသားစာနာမှုအခြေခံဖြည့်ရှင်းနည်းမျိုးရလာနိုင်ဖို့ပူးပေါင်းဆောင်ရွက်နေကြပါတယ်လို့ထိုင်းနိုင်ငံသားဌာနပြောခွင့်ရဌာနီးစံကရက်ကသတင်းတော့တွေကိုဒီကနေ့ပြောပါတယ်အခုဖန်သားသူ၅ဦးကိုမြန်မာနိုင်ငံပြန်ပို့ဖို့လဲထိုင်းအာဏာပိုင်တွေကိုတောင်းဆိုနေကြပါတယ်သူတို့ကိုမြန်မာနိုင်ငံပြန်ပို့မယ်ဆိုရင်ထိုင်းနိုင်ငံအနေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တာပဲဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM ကဒီနေ့ထုတ်ပြန်ချက်တစ်ခုမှာသတိပေးထားပါတယ်။ပြန်ပို့ခံရတယ်ဆိုရင်ဖမ်းဆီးထိန်းသိမ်းခံရနှိပ်စက်ခံရမယ့်အရေးအပြင်အသက်ဆုံးရှုံးတဲ့အထိအန္တရာယ်ရှိတာကြောင့်ပြန်မပို့ဖို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ AI ကလည်းဒီနေ့တောင်းဆိုထားပါတယ်။ထိုင်းနိုင်ငံသားတင်တော်များအသင်း FCCD ကလည်းသူတို့သာပြန်ပို့ခံရရင်ပိုဆိုးတဲ့အခြေအနေနဲ့မကြုံရရင်တော့ဖန်စီထောင်ချခံရမှာကတော့တေးကြတယ်လို့ဒီကနေ့သတိပေးထားပါတယ်မြန်မာနိုင်ငံနဲ့ဒေတာတွင်းကတင်းလို့လက်ခွင့်အတွက်အရေးကြီးတဲ့ဒီဖြစ်ရပ်ကိုထိုင်းအနာပိုင်နဲ့ဘယ်လိုကိုင်တွင်မလဲဆိုတာကဘာကြီးကစောင့်ကြည့်နေပါတယ်လို့ FCCD ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်